Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစီခင်ဗျာ။ဗီယိုအမေရိကန်တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ချာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလူမီတာ30.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလိုဗီယိုရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်မှဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါကွယ်လွန်သူသမရဟောင်း George H.W. Bush ကိုစတဲ့ပြည်နယ်မှာပဲသူ့ရဲ့ဇာတိ Texas ပြည်နယ်အဟျူစတန်မြို့မှာဂူသွင်းတကြိုတော့မှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံအာချဲဒေတာကိုမကြသေးခင်ကမှလှေစီးပြေးရောက်လာတဲ့ရွန်ဂျာဒုက္ခတဲ့20နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကဆုံးဖြတ်ပေးတဲ့အတိုင်းဆက်ပြီးလှုပ်ဆောင်မယ်လို့အင်ဒိုနီးရှားတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်းဝင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ကိစ္စနဲ့ပတ်သက်လို့လူမျိုးတုံးတက်ဖြတ်မှုဖြစ်တဲ့ဆိုပြီးအမေရိကန်လူ့အခွင့်အရေးအဖွဲ့နဲ့ဥပဒေအဖွဲ့တွေကအမေရိကန်အစိုးရကိုတိုက်တွန်းနေပေမဲ့အမေရိကန်မြန်မာဆက်ဆံရေးကတော့ထိခိုက်သွားမှာမဟုတ်ဘူးလို့ဝါရှင်တန်မြန်မာတာဝန်ကြီးကပြောဆိုလိုက်ပါတယ
်အမေရိကန်အစိုးရအင်ဂျူဒွန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့မြန်မာတိုင်းရောအများအားထိတွေ့မှုရှိပါတယ်ရှိပြီးတဲ့အပြင်ကို
ဒီကြောင့်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်တက္ကသိုလ်2012ရခိုင်မှာဖွင့်လာတဲ့ဒုက္ခသည်စခန်းလေးပိတ်ပြဖို့မြန်မာအစိုးရကလှုပ်ဆောင်နေတဲ့ပေါ်ဝေဖန်ခံရပါတယ်တက္ကသိုလ်ကမ္ဘာပေါ်မှာလူသန်းပေါင်း164သန်းလောက်အလုတ်ကန်ရှာဖွေဖို့နိုင်ငံခြားထွက်ချိန်နေမှာတော့ထိုင်းနိုင်ငံမှာမြန်မာရှိပြောင်းအလို့သမားတူဦးကိုထိုင်းလက်ဝေးအဖွဲ့ကဘာကြောင့်ကမ်းလှမ်းနေရတာပါလဲဒီကြောင့်ကိုတင်ဆက်မှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ကုရင်စုံထေတန်းအောင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးဗျာ
အမေရိကန်ပြည်ထောင်စုရဲ့40တဆက်မြောက်သမ္မတ George Herbert Walker Bush ရဲ့ရုပ်ကလပ်ကိုဂူသွင်းမြုပ်နှံမဲ့နေရာကိုအထူးယထနဲ့တည်ဆောင်မသွားခင်မှာသူ့ရဲ့ဇာတိ Texas ပြည်နယ် Houston မြို့ကဖခင်ကြောင့်မှာသူ့ရဲ့မိသားစုကသူ့ကိုနောက်ဆုံးနှုတ်ဆက်တဲ့အခမ်းအနားကျင်းပခဲ့ကြပါပြီ Saint Martin'sEpiscopal ဖခင်ကျောင်းမှာကျင်းပတဲ့ဒီပွဲမှာနှစ်ပေါင်း60ကျော်မိတ်ဆွေဖြစ်ရက်တည်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း James Baker ကသမ္မတ Bush ဟာရဲစွမ်းတက်တည်နဲ့ပြည်စုံတဲ့စစ်သားကောင်းတစ်ယောက်ဖြစ်တယ်လို့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်ရမှာပိုးပြီးရဲရင်ပြတ်သားသူတယောက်ဖြစ်ကြောင်းပြောကြားခဲ့တာပါ။ကလွန်သူသမ္မတ Bush အတွက် Washington DC က National Cathedral ဖခင်ကျောင်းမှာကျင်းပတဲ့နိုင်ငံတော်စာပနအခမ်းအနားကိုလက်ရှိသမ္မတ Donald Trump နဲ့အတူတက်ရှိထင်ရှားရှိနေသေးတဲ့သမ္မတဟောင်း၄ယောက်ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်ဒီထဲမှာ George H.W. Bush ရဲ့တာဖြစ်သူအမေရိကန်ရဲ့40 30မြောက်သမ္မတဖြစ်တဲ့ George W. Bush ကသူ့ရဲ့ဖခင်အတွက်အောက်မေတ္တရာစကားပြောပြီးဂါရဝပြုခဲ့တာပါဖခင်ကြောင့်ကိုဖိတ်ကြားထားတဲ့အဲ့တဲ့တော့3,000ကျော်တက်ရောက်ခဲ့ကြတာဖြစ်ပြီးဒီထဲမှာလက်ရှိနဲ့အနားယူထားတဲ့နိုင်ငံတကာခေါင်းဆောင်တွေပါလာရောက်ကြပါတယ်အမေရိကန်အလံလွှမ်းခြုံထားတဲ့သမ္မတ Bush ရဲ့ရုပ်ကလပ်ကို Houston ကဖခင်ကြောင့်မှာဗိုလ်တပ်ဦးနဲ့ညနေကစားပြီးအများပြည်သူလာရောက်ဂါရဝပြုနိုင်ဖို့အတွက်စီစဉ်ပေးထားခဲ့တာဖြစ်ပါတယ်အခုဖခင်ကြောင့်အခမ်းအနားအပြီးမှာအထူးစီမံထားတဲ့ရထားနဲ့မြို့မြောက်ဖက်55မိုင်ကွာက George H.W. Bush သမ္မတစာကြည့်တိုင်နဲ့ပြလက်ရှိရာ Texas A&M တက္ကသိုလ်ဝန်ထမ်းမှာရှိတဲ့ကွယ်လွန်သူသမ္မတဂရောဘာဘရာနဲ့အမေရောဘင်တို့ကိုမြုပ်ငံထားတဲ့နေရာမှာပဲဂူသွင်းတကြိုမှာဖြစ်ပါတယ်
။ Saudi Arabia သတင်းတော့ဂျမေးခါရှိုဂီတပ်ခံရတဲ့ကိစ္စနဲ့ယေမန်နိုင်ငံကစစ်ပွဲမှာ Saudi Arabia နိုင်ငံကပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေက Saudi Arabia နိုင်ငံပေါ်မှာအကြီးအကျယ်အပြစ်တင်ဝေဖန်မှုရှိနေပါတယ်။ American ထက်လွှတ်တော်ကနေပြီးတော့ Saudi အစိုးရပေါ်မှာဘလို့ထောသဘောထားသလဲဆိုတာကိုမကြခင်မှာထုတ်ဖော်ပြောဆိုနိုင်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်အလို့တော်မှာလာမဲ့ဇန်နဝါရီလကြာလို့ရှိရင်လက်ရှိ Republican Party အစား Democrat Party ကကြီးစိုးမှုပြောင်းလဲလာမှာဆိုပေမဲ့ Saudi Arabia နိုင်ငံပေါ်မှာထားတဲ့ American လွှတ်တော်ရဲ့သဘောထားတွေကတော့ပြောင်းလဲမှာမဟုတ်ဘဲဆက်ပြီးတော့အပြစ်တင်ဝေဖန်သွားမဲ့သဘောရှိနေပါတယ်။ American ထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ထဲမှာ Saudi သတင်းတောက် Khashoggi တူရကီနိုင်ငံက Saudi တန်ယုံအတွင်းတပ်ခံရမှုမှာအင်ရှိမင်းသားSorry အင်ရှိမင်းသားမိုဟာမက်ဘင်ဆလမင်လေတာဝန်ရှိတယ်ဆိုပြီးတော့သူ့ကိုနာမည်တက်ပြီးတော့ဝေဖန်မလားဆိုတော့ကိုတိုင်ပင်နေကြပါတယ်။ယေမန်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်း Saudi Arabia ကပါဝင်ပတ်သက်နေမှုမှာအမေရိကန်ရဲ့လက်နက်ထောက်ပံ့မှု Saudi ကိုပေးနေတာကိုအဆုံးသတ်ရေးလဲအမေရိကန်လွှတ်တော်ကနေဆုံးဖြတ်ချက်တစ်ခုထွက်လာမဲ့သဘောရှိနေပါတယ်။
ချင်းရှားတဲ့တရုတ်နည်းပညာကုမ္ပဏီအကြီးအကဲတဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာပြည်လည်မှုမရတဲ့အခြေအနေဖြစ်လာမှစိုးရိမ်မှုတွေရှိနေတဲ့ကြားကပဲအမေရိကန်သမ္မတအင်ဂျူအရာရှိတွေကအမေရိကန်တရုတ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာဆက်ပြီးတင်းတင်းမာမာလုပ်နေတာတွေ့ရပါတယ်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်စေတဲ့အဓိကအကြောင်းတစ်ခုဖြစ်တဲ့Huawei နည်းပညာကုမ္ပဏီရဲ့ဗန်နိုင်းအခြေခဲ့ဖြစ်သူမင်ဝမ်ဂျိုးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုသမ္မတအင်ဂျူကုံသွင်းရေးနဲ့စီးပွားရေးဆိုင်ရာအကြံပေးပီတာနာဗာရိုကထပ်တလဲလဲမြင်းဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကသူတို့ရဲ့စီးပွားရေးကိုအခြေခံအပြောင်းအလဲတွေလှုပ်ဆောင်ပေးမလားလို့ Trump အစိုးရအဖွဲ့ကမင်းနေတာမဟုတ်ဘဲပေးကိုပေးရမယ်လို့တောင်းဆိုနေတာဖြစ်ကြောင်းနာဗာရိုကပြောကြားခဲ့တယ်လို့နိုင်ငံတကာကုံသွင်းရေးမှာတရားမျှတစွာလှုပ်ဆောင်ဖို့တောင်းဆိုနေတာဖြစ်ကြောင်းလည်းပြောပါတယ်။ American သမ္မတ Donald Trump ကသူဟာတရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးကောက်မယ်လို့ပြောကြားခဲ့ပြီးတဲ့နောက်ရက်ပေါင်း90မတိုင်ခင်မှာအမေရိကန်နဲ့တရုတ်တို့ကြားသဘောတူညီမှုတွေရလာနိုင်တယ်လို့လည်းနာဗာရိုကအခုတည်းကအကောင့်ဘက်ကနေဆက်ပြီးပြောနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ဟာသူ့ရဲ့ကုန်သွယ်ရေးဆိုင်ရာဂတိကဝတ်တွေအတိုင်းလှုပ်ဆောင်လို့မရှိတဲ့ရာဇဝင်လည်းရှိပါတယ်လို့နာဗာရိုကပြောပါတယ်
။နျူကလ িয়ার နဲ့ဖြတ်သိမ်းရေးတွေလုပ်မယ်ဆိုတဲ့ဂရိတွေရှိနေတဲ့အပေါ်မှာအမေရိကန်ဘက်ကစိုးရိမ်မကင်းမှုတွေတောက်လျှောက်ရှိနေတဲ့ချိန်မှာပဲမြောက်ကိုရီးယားဘက်ကသူ့ရဲ့တာဝဲပစ်မစိုက်ဒုံးကျည်ခြေစိုက်စခန်းတစ်ခုကိုတိုးချဲ့မွမ်းမံမှုတွေလုပ်နေတဲ့စ조사မှုတွေရှိနေတဲ့အကြောင်းအမေရိကန်ထောက်လိုင်းအရာရှိတွေကပြောလိုက်ပါတယ်ဒီသတင်းကအမေရိကန်အတွက်တော့တအံ့တော့ဖြစ်စရာတော့အကြောင်းမရှိပါဘူးမြောက်ကိုရီးယားကတောတောင်ထူထပ်တဲ့ဒေသတစ်ခုဖြစ်တဲ့ယွင်းကျည်မစိုက်ခြေစိုက်စခန်းနဲ့အဲ့ဒီစခန်းရဲ့ခုနှစ်မိုင်အကွာမှာရှိတဲ့ဟိုအီဂျွန်းဆက်ယုံအစ်စ်တွေမှာလှုပ်ရှားဆောင်ရွက်မှုတွေနဲ့တိုးတက်မှုတွေရှိနေတာကိုခြေနေဖြစ်ထွန်းမှုတွေအစ်စ်တွေရှိနေတာကိုဆက်သွယ်ဂျူဒုရုပ်ပုံတွေမှာတွေ့ရပါတယ်ဒီပုံတွေနဲ့ပတ်သက်ပြီးတော့အမေရိကန်ထောင်လိုင်းအရာရှိတူ FIOE ကိုပြောတာကတော့သူတို့ရဲ့စစ်ဆေးတွက်ချက်မှုတွေကအပြောင်းလဲမရှိဘူးလို့ဆိုပါတယ်မြောက်ကိုရီးယားဘက်ကလှုပ်ရှားတဲ့အကြီးအကျယ်ရှိနေတယ်လို့လည်းသူကပြောပါတယ် CNN သတင်းဌာနကရရှိတဲ့ဂျူဒုတပ်ပုံတွေအရ2019ခုနှစ်မှာမြောက်ကိုရီးယားကကြီးမားတဲ့မြေအောက်ဆက်ယုံတစ်ခုစတင်ဆောက်လုပ်နေတာဟာပြီးခဲ့တဲ့ဩဂုတ်လအထိလုပ်နေတုန်းပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းစီစဉ်တွေကိုဖျက်သိမ်းမှုမျှော်လင့်ချက်တွေဖြစ်ပေါ်လာခဲ့ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 9335အိုင်ဒိုမီတာ40 kHz 9839အိုင်ဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရစေ
EU American တန်ရမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြီးညာနေပါတယ်။ Indonesian နိုင်ငံအာချေတေဇာကိုမကြသေးခင်ကလေစီးပြေးရွန်ဂျာဒုက္ခတဲ့အယောက်20ရောက်လာတဲ့အတွက်သူတို့ကို Indonesian အာဏာပိုင်တွေကစစ်ဆေးမေးမြန်းနေပါတယ်။သူတို့နဲ့ပတ်သက်ပြီးဘာတွေဆက်လုပ်ဖို့ရှိပါသလဲလို့ VOA Indonesia ဌာနကမေးမြန်းရမှာတော့ Indonesia လူဝမှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကအခုလိုဖြေကြားပါတယ်
။ Dogorang usia termuda itu 15 tahun, usia tertua itu 50 tahun.
အခုရောက်လာသူကအယောက်20ရှိပြီးအငယ်ဆုံးကအသက်15နှစ်အကြီးဆုံးကအသက်50ဖြစ်ပြီးတော့သူတို့ရဲ့ချမ်းမာရေးအခြေအနေဟာကောင်းကောင်းမွန်မွန်ရှိနေတယ်လို့ပြောတော့တာပါ။ဒါပြင်သူတို့စီကအချက်လက်တွေရယူယုံခေါ်ထားတာဖြစ်ပြီးတော့သူတို့ကိုခိုးလုံနေထိုင်ခွင့်မပေးနိုင်ပါဘူး။ဒီကိစ္စကိုဒေတာအုပ်ချုပ်ရေးမှူးကုလသမဂ္ဂတို့နဲ့ညှိနှိုင်းသွားမှာဖြစ်ပါတယ်လို့ပြောကြားခဲ့တာပါ။ UNHCR ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကနေဆက်ပြီးလှုပ်သွားမှာဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းအရှေ့မြောက်ကမ်းခြေမှာဒီဇင်ဘာလ9ရက်ကရိုဟင်ဂျာမွတ်စလင်အမျိုးသား20တဲဆောင်လာတဲ့တပ်သား40ဆက်ရောက်လာတာဖြစ်ပြီးမကြာခင်သတင်းပတ်တွေအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေဘက်ကိုလေစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကနောက်ဆုံးတွေ့ရတဲ့အုပ်စုဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာ25ရက်နေ့ကလည်းတနင်္လာနေ့တိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လက်သင်းတွေ့ခဲ့တဲ့အတွက်စစ်ဆေးမေးမြန်းပြီးနေရက်ပြန်ပို့ခဲ့တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကတော့ရခိုင်ပြည်နယ်အလဲပိုင်းကရိုဟင်ဂျာတွေဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးထွက်ခွာဖို့ကြိုးပမ်းမှုတွေပိုများလာတယ်လို့နိုဗ ెంబ ာ26ရက်ကသတင်းထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါဟာလူမျိုးတုံးသတ်ဖြတ်မှုတွေဖြစ်တဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေဖြစ်တဲ့ဆိုပြီးတော့အမေရိကန်ရက်ဖက်အဖွဲ့အစည်း3ခုကမကြာခင်တုန်းကအစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။အဲ့လိုမျိုး ထုတ်ပြန်ခဲ့တဲ့အစီရင်ခံစာတွေဟာမြန်မာအစိုးရရဲ့ရခိုင်ပြည်နယ်ရေကျိုးပန်းနေမှုတွေအပေါ်မှာအထောက်အကူမဖြစ်စေဘူးလို့ဝါရှင်တန်ဒီစီမှာရှိတဲ့မြန်မာတန်ယုံကနေတုန်းကပဲကြီးညာချက်ထုတ်ပြီးတော့တုံ့ပြန်လိုက်ပါတယ်တကယ်တော့ဒီအဖွဲ့အစည်းတွေဟာဝါရှင်တန်ဒီစီမြို့တော်မှာခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်ကြပေမဲ့လည်းမြန်မာတန်ယုံနဲ့အဆက်အသွယ်လုပ်တာကဟိုလိုကော့စ်ပြတိုက်တစ်ခုပဲရှိတယ်လို့ဝါရှင်တန်ဒီစီမြန်မာတန်ယုံကတမတ်ဦးအောင်လင်းက VOA ကိုပြောပါတယ်အမေရိကန်ရက်ဖက်အဖွဲ့အစည်းတချို့နဲ့အမေရိကန်အစိုးရကပါမြန်မာစစ်တပ်နဲ့မြန်မာအစိုးရရဲ့ရခိုင်ပြည်နယ်အရေးကင်တွယ်ပုံတွေအပေါ်မှာဝေဖန်မှုတွေဖိအားပေးမှုတွေရှိနေတယ်ဆိုပေမဲ့လည်းအမေရိကန်နဲ့မြန်မာနိုင်ငံအစိုးရအကြားဆက်ဆံရေးကတော့ထူးခြားခြားပြောင်းလဲမှုမရှိဘူးလို့ဒီမြန်မာတမတ်ကြီးဥအောင်လင်းကပြောပါတယ်မြန်မာတန်ယုံကဒီဇင်ဘာလ6ရက်နေ့စွဲနဲ့မနေ့ကကထုတ်ပြန်နေခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ကပြဿနာတွေဟာနေချင်းညချင်းဖြစ်ရှင်းလို့ရတဲ့ပြဿနာတွေမဟုတ်ဘူးလို့ဆိုပါတယ
်ပြည်သူနိုင်ငံမှာဆန္ဒပြပွဲတွေအတွင်းချမ်းဖက်မှုတွေနောက်ထပ်ဖြစ်ပွားလာမှာကိုကာကွယ်တဲ့အနေနဲ့ရဲတပ်သား6000ခွဲကျော်ချထားတယ်လို့ပြည်သူဝန်ကြီးချုပ်အီဒရယ်ဖိလစ်ကပြောပါတယ်ပြည်သူနိုင်ငံမှာသတင်းပတ်နဲ့ခြေပြီးစစ်ပမှုတွေဖြစ်လာစေတဲ့လောင်စာဆီခွန်တုံးမြင့်မှုကိုမလုပ်တော့ဖို့အတွက်ပြည်သူသမ္မတအီမန်နျူအယ်မက်ခရွန်ကဗုဒ္ဓဖူးနေမှာဆုံးဖြတ်ချက်ချခဲ့တဲ့ကြားကလည်းအခုလိုကြေညာချက်ထွက်လာတာဖြစ်ပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတင်နဲ့ကိုကျော်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံကသတင်းထွာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကရိုဟင်ညာမု슬င်တွေကိုနှိကုတ်ခဲ့မှုနဲ့ပတ်သက်ပြီးလူမျိုးတွန်းတပ်ဖက်မှုတွေဖြစ်တယ်စစ်ရာဇဝမှုကျူးလွန်မှုတွေဖြစ်တယ်ဆိုပြီးအမေရိကန်အဖွဲ့အစည်း3ခုရဲ့မကြာသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာတွေဟာမြန်မာအစိုးရကနေပြီးတော့ကြိုးပမ်းမှုတွေအပေါ်မှာအထောက်အကူမဖြစ်စေဘူးလို့အမေရိကန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကတုံ့ပြန်လိုက်ပါတယ်ဒီအကြောင်းမြန်မာတန်အမတ်ကြီးဦးအောင်လင်းနဲ့ကိုကျော်အောင်လင်းဆက်သွယ်မေးမြန်းထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမု슬င်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတော်တော်များများကမြန်မာစစ်တပ်နဲ့အစိုးရအပေါ်မှာဖိအားတွေတောက်လျှောက်ပေးနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကလည်းအမေရိကန်ကအဖွဲ့အစည်း3ခုဖြစ်တဲ့United States Commission on International Freedom, Holocaust ပြတိုက် Public International Law and Policy Group ဆိုတဲ့အဖွဲ့အစည်း၃ခုကရိုဟင်ဂျာတွေနှိကုတ်ခံရတဲ့ပတ်သက်ပြီးအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပါတယ်။ဒီအစီရင်ခံစာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ထောက်ပြနေကြတာပါ။တကယ်တော့ဒီအဖွဲ့အစည်းတွေက Washington DC မြို့တော်မှာခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်ကြပေမဲ့လည်းမြန်မာတန်ယုံနဲ့အဆက်အသွယ်လုပ်တာက Holocaust ပြတိုက်တစ်ခုပဲရှိတယ်လို့ Washington DC မြန်မာတန်ယုံကတာမတ်ဦးအောင်လင်းကပြောပါတယ
် Holocaust Museum တခုပဲကျွန်တော်တို့နဲ့အဆက်အသွယ်ရှိပါတယ်အဲသူတို့ Holocaust Museum မှာလူတွေကိုလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ်တွေ့ပြီးတော့သူတို့စီကသူတို့ပြောတဲ့ဒေသတွေကိုလည်းနားထောင်နေပြီးတော့ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့သဘောထားကိုပြောပြဖို့ရှိပါမယ်ဆန်တဲ့အဖွဲ့အစည်းတစ်ခုကတော့သူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်သွယ်တာမရှိပါဘူးခင်ဗျာ
အမေရိကန်ရက်ဖက်အဖွဲ့အစည်းတချို့နဲ့အမေရိကန်အစိုးရကပါမြန်မာစစ်တပ်နဲ့မြန်မာအစိုးရတို့ရဲ့ရခိုင်ပြည်နယ်အရေးကင်တွဲပုံတွေအပေါ်ဝေဖန်မှုတွေဖိအားပေးမှုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာနဲ့အမေရိကန်အစိုးရနှစ်ခုကြားဆက်ဆံရေးကတော့ထူးထူးခြားခြားပြောင်းလဲမှုတွေမရှိဘူးလို့တာမတ်ဦးအောင်လင်းကပြောပါတယ
်အမေရိကန်အစိုးရအင်ဂျူဒွန်နဲ့အမေရိကန်နိုင်ငံတရားရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့မြန်မာတိုင်းရောအများအားတိတွေ့မှုရှိပါတယ်ရှိပြီးတဲ့အပြင်ကိုသူတို့သိကျင်နေတဲ့ကိစ္စကျွန်တော်တို့ကလည်းပြောကျင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့အများအားထိတွေ့ပြီးတော့နားထောင်ခြင်းကျွန်တော်ဘက်ကနေပြီးတော့ပြောဆိုခြင်းများပြုလုပ်နေပါတယ်ကျွန်တော်တို့ဘက်ကတော့နှစ်နိုင်ငံဆက်ဆံရေးကိုအများအားကောက်မွန်အောင်ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုသူတို့အသိပေးနေပါတယ
်အမေရိကန်အစိုးရဘက်ကဒါမှမဟုတ်နိုင်ငံရေးဝန်ကြီးဌာနဘက်ကဒီမြန်မာတန်ယုံကနေတဆင့်မြန်မာအစိုးရကိုဖိအားပေးတိုက်တွန်းတာတွေရှိနေလားခင်ဗျအ
ခုချိန်ထိတော့လောလောဆယ်ခင်ဗျပြောတဲ့ဟာမျိုးတွေမရှိပါဘူးခင်ဗျ
မြန်မာတန်ယုံကဒီဇင်ဘာလ6ရက်နေ့စွဲနဲ့နေတုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ကပြဿနာတွေဟာနေချင်းညချင်းဖြေရှင်းလို့ရတဲ့ပြဿနာတွေမဟုတ်တဲ့အပြင်ကင်တွယ်ဖြေရှင်းမှုမမှန်ကန်ရင်မြန်မာနိုင်ငံတွေကမတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားအယူဝါဒကွဲပြားမှုတွေနဲ့တင်းမာမှုတွေလည်းပိုပြီးတော့ဖြစ်လာစေလိမ့်မယ်လို့ဖော်ပြထားပါတယ်။ရိုညာတွေနဲ့ပတ်သက်ပြီးတော့လူခွင့်ရချိုးဖောက်ခံရမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအခြေအနေမှန်တွေသိနိုင်အောင်နိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ယောက်ကိုဇော်လကဖွဲ့စည်းတာခဲ့ပြီးတော့အဲ့ဒီဖွဲ့ရဲ့အစီရင်ခံစာကိုလည်းတစ်နှစ်အတွင်းထုတ်ပြန်မှုရှိတယ်လို့ဆိုပါတယ်။ရိုညာတွေအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းသိကျင်တဲ့အဖွဲ့အစည်းတွေအတွက်ဒီကော်မရှင်ကဖြည့်ရှင်းပေးနိုင်ဒီကော်မရှင်ကဖြည့်ရှင်းပေးနိုင်လိမ့်မယ်လို့လည်းတာမတ်ဦးအောင်လင်းကယူဆပါတယ်
။စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေဟာပွင့်လင်းမြင်သာမှုရှိမယ်။ထိတဲ့ဆက်ဆံတဲ့လူတွေအားလုံးကိုထိတွေ့ဆက်ဆံသွားမယ်လို့လည်း သူတို့ကကြေညာထားပြီးဖြစ်ပါတယ်။သူတို့ကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့သိကျင်သူတွေအားလုံးကိုသူတို့အနေနဲ့ထိတွေ့ပြီးတော့ဖြေရှင်းပေးနိုင်လိမ့်မယ်လို့တော့ကျွန်တော်တို့ယူဆပါတယ်
။အစီအခံစာထုတ်တဲ့အဖွဲ့အစည်းတွေအပေါ်မှာအခုကြေညာချက်ထုတ်ပြီးတော့ဒါတွေလုပ်နေတယ်ဆိုတာမျိုးတော့အသိပေးရတယ်ပေါ့လေ။ဟိုဒါကမြန်မာလိုကျွန်တော်တို့တွေ့ရတာပါ။အင်္ဂလိပ်လိုသူတို့စီဓာတ်ရဲ့အစီပေးတာမျိုးတွေဒီအဖွဲ့အစည်းတွေကိုလည်းမြန်မာဆိုရနဲ့ထိတွေ့ဆက်ဆံမှုတိုက်တွန်းတာတွေကိုတာမကြီးတို့ဘက်ကလှုပ်လာခင်ဗျ။
ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့နဲ့နိုင်ငံနဲ့ပတ်သက်ပြီးတော့သိကျင်တဲ့နိုင်ငံမှာရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သိကျင်တဲ့လူတွေအလုံးကိုထိတွေ့ဖို့တော့ရှင်းပြဖို့အများအားဆင်သင့်ရှိပါတယ်
။ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအမြင်မျိုးမျိုးရှိနေကြပြီမဲ့လေတကယ့်အခြေအနေတွေကိုမြန်မာနိုင်ငံကပို့ပြီးတော့သိတယ်လို့လည်းဥအောင်လင်းကဆိုပါတယ်
။ကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေပြီးတော့သူတို့အနေနဲ့အမြင်မျိုးမျိုးရှိကြပါတယ်။စိုးရိမ်မှုတွေလည်းရှိကြတယ်ဆိုတာသိပါတယ်။သူတို့စိုးရိမ်မှုတွေရှိပေမဲ့လေကျွန်တော်တို့နိုင်ငံရဲ့အရေးကိစ္စကိုကျွန်တော်တို့ကအသိဆုံးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့ VOA မြန်မာပရိသတ်တွေကိုကျွန်တော်ပြောပြခြင်းပါတယ်မြန်မာနိုင်ငံရဲ့အကြောင်းကိုကျွန်တော်တို့နိုင်ငံကဒါသိရတဲ့အတွက်ကြောင့်ဒီရည်တည်ချက်ပေါ်မူတည်ပြီးတော့လဲကျွန်တော်တို့နဲ့ထိတွေ့တဲ့လူတွေကိုလည်းအသိပေးနေပါတယ
်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားမှာရောဘင်္ဂလားဒေ့ရှ်အစိုးရနဲ့ကြားမှာပါနားလည်မှုစာချုပ်လွှာတွေချုပ်ဆိုပြီးတော့လှုပ်ဆောင်နေတဲ့ကိစ္စတွေကိုအမေရိကန်ပြည်သူတွေသိစေချင်တယ်လို့လဲဝါရှင်တန် DC မြို့တော်မြန်မာတန်ယုံရဲ့မနေ့ကထုတ်ပြန်တဲ့ညညချက်ထဲမှာဖော်ပြထားပါတယ
်။ကိုကြောင်လင်ပြပြသွားတာပါခင်ဗျာ။ဒီရခိုင်ရေးနဲ့တစ်ဆယ်တည်းတင်ပြချင်တာကရခိုင်ပြည်နယ်ထဲမှာ2012ခုနှစ်ကတည်းကစတင်ရှိလာခဲ့တဲ့ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့အတွက်မြန်မာအစိုးရကစတင်တင်ဆင်နေပါတယ်။အဲဒီမှာရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့နေရာရင်းကိုမပြောင်းနိုင်သေးပဲရှိနေခြင်းမှာမြန်မာအစိုးရကအခုလိုလှုပ်ဆောင်နေတဲ့အတွက်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ပြောပြမှာပါ။
မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကလူမျိုးပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်6နှစ်ကြာတဲ့အထိရိုဟင်ဂျာ3,000လောက်နဲ့တခြားမွတ်စလင်တွေဟာအိမ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပဲဆက်ပြီးတော့နေနေကြပါတယ်။မြန်မာဆိုရကတော့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအခုခါမှာပိတ်တော့မယ်လို့ပြောကြားလိုက်ပြီးအဲ့လိုပိတ်လိုက်တဲ့အတွက်ဗမျိုးတိုးတဲ့အတွက်ထောက်အကူဖြစ်စေမှာဖြစ်သလိုဒုက္ခသည်စခန်းမှာနေထိုင်တဲ့သူတွေကိုလည်းအလုတ်ကန်တွေဖန်ပြီးပေးသွားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေမြန်မာဆိုရဘက်ကဒုက္ခသည်စခန်းတွေကိုပိတ်ပစ်လိုက်ပြီးမြဲအဲဒီလူတွေကိုသူတို့ရဲ့မူလနေရာရင်းကိုပြန်ခွင့်မပေးဘဲဒီစခန်းတွေဘေးမှာပဲအင်အားတွေတိစောက်ပေးတာဖြစ်တယ်လို့ဒုက္ခသည်စခန်း၅ခုကဒုက္ခသည်ဒါဇင်ကျော်နဲ့တွေ့ဆုံမိမြန်ခဲ့တာအပါအဝင်ကုလသမဂ္ဂရုံးနှင်းပတ်တန်းတွေကဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်အသေးစောက်လုပ်ခဲ့တဲ့စခန်းတွေကိုရွှေ့သွားတဲ့သူတွေအနေနဲ့လည်းသူတို့အရင်ကရင်ဆိုင်ခဲ့တဲ့အတိုင်းလွတ်လပ်စွာသွားလာခဲ့မရဘဲတင်းကျပ်တဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဒုက္ခသည်တွေနဲ့အဲဒီစခန်းမှာအလုတ်လုံနေကြတဲ့သူတွေကပြောပါတယ်အခုလိုဒုက္ခသည်စခန်းတွေကိုပိတ်လိုက်တဲ့အတွက်ဒီဒုက္ခသည်တွေရဲ့ရပိုင်ခွင့်ရှိတဲ့အခြေခံလူခွင့်တော်များများကိုတားဆီးလိုက်သလိုမတူညီတဲ့လူမှုအတိုင်းအဝိုင်းတစ်ခုကိုပို့ပြီးတော့ဝေးကွာသွားစေနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့အကြီးအကဲ Not OSB ကပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကသတိပေးထားပါတယ်ဒါပြင်အနေအများနဲ့ရေကြောင်းခီးတွေကိုလေနဲ့ထွက်ပြေးတဲ့သူတွေလည်းပိုများလာနိုင်တယ်ဆိုပြီးတော့ပြောပါတယ်ဒီဇင်ဘာလ၄ရက်နေ့ကတော့ရိုဟင်ဂျာလို့ယူဆတဲ့လူ20တင်လာတဲ့ဆက်လက်ဇင်းဟာအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုရောက်သွားခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအထွတ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေလေနဲ့ထွက်ပြေးလာကြတဲ့လေတွေကဒဇင်းနဲ့ဖြစ်ပါတယ်။မြန်မာဆိုရအနေနဲ့ဒုက္ခသည်စခန်းတွေကိုမပိတ်ခင်မှာလူတွေကိုသူတို့ရဲ့နေရာရင်းကိုအနေရခင်းခင်းနဲ့ပြန်လာနိုင်အောင်လုပ်ဖို့အာရုံစိုက်သင့်တယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံး UNOCHA အဖွဲ့ရဲ့ပြောခွင့်ရPierre Perron ကပြောပါတယ
် The camps being closed is not the objective that we're aiming for here. The camps being closed is a byproduct.
ဒုက္ခသည်စခန်းတွေကိုပိတ်ဖို့အဓိကရည်မှန်းချက်မဟုတ်တယ်လို့ကျွန်တော်အနေနဲ့လည်းမြည်မှန်းထားပါဘူး။ဒါကတကယ့်ရည်မှန်းချက်ရဲ့အစိတ်ပိုင်းတက်တာဖြစ်ပြီးတော့အဲ့ဒီအဓိကရည်မှန်းချက်ကတော့6နှစ်ကြာနေရဆွတ်ခွာထွက်ပြေးခဲ့ကြပြီးတော့အဲ့ဒီကိုပြန်ကျင်တဲ့သူတွေအတွက်ရည်ရှိခံမဲ့ဖြည့်ရှင်းမှုတွေနဲ့လှုပ်ဆောင်သွားဖို့ဖြစ်ပါတယ်။
ဒါပြန်ဒုက္ခသည်တွေအခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
် We're not seeing these people being able to return home to where they fled from and we're not seeing much more than
ကျွန်တော်တို့အခုချိန်ထိမတွေ့ရသေးတာကတော့လူတွေအနေနဲ့သူတို့ထွက်ပြေးခဲ့ရတဲ့နေရာတွေကိုအခုချိန်ထိပြန်မသွားနိုင်သေးတာပါအဲ့ဒီဒုက္ခသည်စခန်းကလူတွေဟာလွတ်လပ်စွာသွားလာခွင့်မရှိတဲ့အတွက်အကူအညီတွေကိုပဲအားကိုးနေရတာပါ
မြန်မာဆိုရကတော့သူတို့အနေနဲ့ကုလသမဂ္ဂအတွင်းမှုဂျိုဟောင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပေးချက်နဲ့အညီရခိုင်ပြည်နယ်နဲ့တခြားနေရာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရာဆွတ်ခွာထွက်ပြေးကြတဲ့သူတွေနေတဲ့ IDB ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့အတွက်ကုလသမဂ္ဂအနေနဲ့အတူလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပြန်လာအောင်ဆွတ်ဆောင်နိုင်ဖို့အတွက်အဓိကအချက်တစ်ခုကတော့ရ Yakami Nedema ni tiny de Duka de Chini de Duda Kamon, Lupibu Pidelu, Runya Taiwanga, Kongonica Piovari. Beginning August Laga, Yakami Nedema Machida, Lunuis Kanigu, ERSC, Runya, Jampa Puega, Way of Dakai Kayagani, Masitaga, Dizarema, Nemi, Shini Lokezema, Runya, Tina Chibi of English Nangabago, Tabigaja Pibari. Glutamga, Suyara of English Nangango, Tabijare, Runya, Konatin don't know she, Elu, Piota Labido.
မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုရွေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်တပ်ဖြတ်တာတွေမတိုင်းကျင်တာတွေမိရှုတာတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအုံကိုတရားဝင်အသိအမှတ်မပြုထားသလိုကုလသမဂ္ဂရဲ့အဲ့ဒီဆွဆွဲချက်တွေကိုလည်းပယ်ချလိုက်ပါတယ်ခင်ဗျာ။ကိုရ နားစင်ရမှာကကဘာပေါ်မှာလူသန်းပေါင်း160ချက်လေးတန်းလောက်ဟာအလုတ်ကန်ရှာဖွေဖို့နိုင်ငံရဲ့ချားကိုရွှေပြောင်းတွားလာကြတယ်လို့အယ်လိုအပီပီဆိုင်ရာအလုတ်သမားအဖွဲ့စီရဲ့လေလာမှုကနေတွေးရှိခဲ့ပါတယ်။အယ်လိုကပထမအကြိမ်လေလာခဲ့တဲ့2019ခုနှစ်ကနေစရင်ဒီနေ့တည်းမှာရွှေပြောင်းအလုတ်သမားဥယျာကကိုကိုရာဂိုင်နှုံတိုးလာတာဖြစ်ပါတယ်။အယ်လိုကနိုင်ငံတကာရွှေပြောင်းအလုတ်သမားတွေနဲ့ပတ်သက်ပြီး ားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ချစ်ပြောင်းအလုသမားအများစုဟာအမျိုးသားတွေဖြစ်ကြပြီးသူတို့ဘဝမှာလှုပ်ရှားလှုပ်တိုင်နှံစွမ်းအရှိဆုံးအရွယ်တွေဖြစ်တဲ့အသက်အရွယ်အဖြစ်25နှစ်ကနေ64နှစ်ကြာရှိတာများတယ်လို့ ILO ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဝင်ငွေအတော်အသင့်ရတဲ့နိုင်ငံတွေမှာချစ်ပြောင်းအလုသမားဥယျာဉ်တဖြည်းဖြည်းတိုးလာနေချိန်မှာပဲအတော်များများကအဲ့ဒီနိုင်ငံတွေမှာရင်ရက်မနေပဲပိုးပြီးချမ်းသာတဲ့နိုင်ငံတွေရှိရာမြောက်အမေရိကတိုက်ဥရောပနဲ့အာရဗ်နိုင်ငံတွေအထူးသဖြင့်ပင်လယ်ခွေ့ဒေသတွေကိုဆက်သွားပြီးရွှေပြောင်းလုပ်ကင်နေတာတွေ့ရတယ်လို့အစိုးရခန်းစားကဆိုပါတယ်။အဲလိုအဖွဲ့လုပ်ငန်းအခြေအနေနဲ့ကျန်းမာဒန်းတွေဆိုင်ရာဌာနအကြီးအကဲကမန်နွဲလာတိုမီဖြစ်ပါတယ်။သူကရွှေပြောင်းလုပ်သားအများစုဟာလုပ်ငန်းကျွမ်းကျင်မှုတိတ်ပြီးမလိုအပ်တဲ့အလုပ်တွေမှသာလုပ်ကင်နေကြတာဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်း၊စိုက်ပျိုးရေးလုပ်ငန်း၊ဧည့်ကြိုလုပ်ငန်းဒါမှမဟုတ်အင်အကူလုပ်ငန်းတွေမှသာဝင်ရောက်လုပ်ကင်ကြတာတွေ့ရတယ်လို့ပြောပါတယ်။ဒီရွှေပြောင်းအလုပ်သမားတွေဟာကျွယ်ဝတဲ့နိုင်ငံတွေကိုစီးပွားရေးအရာရောဖွံ့ဖြိုးရေးမှာပါတဟုန်သို့တိုးတက်လာစေဖို့အတွက်အဓိကကဏ္ဍကနေပါဝင်နေတာဖြစ်တယ်လို့အတော်အသင့်ဝင်ငွေရှိတဲ့နိုင်ငံတွေအတွက်ဆိုကြီးမားတဲ့အထောက်ပံ့ဖြစ်စေတယ်လို့လည်းပြောပါတယ်ဒါကြောင့်ဒီရွှေပြောင်းအလုပ်သမားတွေဟာသူတို့ပြောင်းရွှေ့လုပ်ကိုင်းနေတဲ့နိုင်ငံအတော်များများအတွက်အပြူသဘောဆောင်တဲ့ပေးဝေမှုတွေရှိနေတယ်လို့တူမီကပြောပါတယ်
Your main contribution is through the work, the services that they provide to host communities in sectors and occupations in
သူတို့လုပ်ကိုင်းတဲ့အလုပ်တွေကနေတစ်ဆင့်အဲ့ဒီနိုင်ငံတွေကိုအဓိကအကျိုးရှိစေတာဖြစ်ပါတယ်သူတို့ဟာသူတို့ရောက်နေတဲ့နေရာသူတို့ရထားတဲ့အလုပ်ရှိရာနေရာကအတိုင်းဝိုင်းအတွက်ဝန်ဆောင်မှုတွေပေးကြပါတယ်တခါတလေဆိုအဲ့ဒီနိုင်ငံတွေကနိုင်ငံသားတွေမလုပ်ချင်ကြတဲ့အလုပ်ကိုင်းမျိုးတွေကိုသူတို့ကလုပ်ပေးကြတာပါဒါကြောင့်သူတို့လုပ်ကိုင်းရတဲ့အခြေအနေတွေဟာအဲ့ဒီနိုင်ငံတွေကနိုင်ငံသားတွေမလုပ်ချင်ကြတဲ့အခြေအနေမျိုးဖြစ်နေလေရှိပါတယ
်ဒါပေမဲ့လည်းအခုလိုရွှေပြောင်းအလုပ်သမားတွေနိုင်ငံရခြားဒေသတွေမှာအစုလိုက်အပြုံလိုက်ဝင်ရောက်လာတဲ့အခါမျိုးမှာတော့မဖြစ်သင့်တာတွေဖြစ်လာတာမျိုးကြောင်ရတာလည်းရှိတယ်လို့တိုမီကပြောပါတယ်။ဒီရွှေပြောင်းအလုပ်သမားတွေဟာဒေသခံတွေအတွက်အကျိုးဖြစ်ထွန်းမှုတွေရှိနေပေမဲ့သူတို့လာရောက်မှာကိုကြိုဆိုရမယ်အစားတခါတည်းမှာသူတို့ပေါ်မှာဒေသခံအတိုင်းဝိုင်းဘက်ကမလိုလားပဲရံပြူတာမျိုးလည်းရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့လာမယ့်နှစ်တွင်မှာတော့စဘာကြီးမှာတက်ကြီးရွေဦးအရေးအတွက်ကပိုးပြီးလင်းလင်းမြန်းမြန်းတိုးတက်လာမယ့်အနေအထားရှိနေတာမို့ဒီရွှေပြောင်းအလုပ်သမားလိုအပ်ချက်ကပိုးပြီးများလာဖို့ရှိနေတယ်လို့အာရလိုအဖွဲ့ကတူမီကပြောပါတယ်အလုသမားရွှေပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့ဒီလိုဖြစ်စဉ်မျိုးဟာရေရှည်ဖြစ်စဉ်တစ်ခုဖြစ်ပါတယ်ဒါကြောင့်ရွှေပြောင်းလုပ်သားတွေနဲ့သူတို့ကိုလက်ခံတဲ့အင်ရှင်နိုင်ငံတွေအနေနဲ့နှစ်ဖက်အပြန်အလှန်အကျိုးဖြစ်တော့အောင်သူတို့ရဲ့လုပ်အားတွေကိုဘယ်လိုအသုံးချနိုင်လဲသူတို့နဲ့ပတ်သက်ပြီးဘယ်လိုစီမံခန့်ခွဲနိုင်လဲဆိုတာကိုနိုင်ငံတကာအစိုးရတွေလေ့လာကြဖို့လဲအာရလိုတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါလေ
။တော်ကင်မြို့တဲ့ပြောပြသွားတာဖြစ်ပါလေခင်ဗျာ။ရွှေပြောင်းလူသမားတွေဟာနိုင်ငံရဲ့ချားကိုလှည့်လည်သွားနေတာ900ခန့်နှုန်းလောက်တိုးလာနေတယ်လို့ ILO ကဆိုနေကြမှာပဲ။ထိုင်းနိုင်ငံကိုရောက်တဲ့ ရွှေပြောင်းလူသမားမြန်မာတဦးကတော့ဘယ်လိုအခွင့်အရေးတွေရရှိတယ်လဲဆိုတာကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံရနောင်းမှာလူသတ်မှုဆူဆွဲခြင်းနဲ့ထောင်နှံချမှတ်ခံရပြီးမကြာခင်ရပ်ပိုင်းကမှပြန်လွတ်လာသူအသက်18နှစ်အရွယ်မောင်မိုးစင်အောင်ကိုထိုင်းလက်ဝဲငွေထိုင်းကလပ်တစ်ခုကနေသူ့စီကိုလာပြီးသူတို့စီမှာလာပြီးအလုပ်လုပ်ဖို့ကမ်းလှမ်းလိုက်ပါတယ်တလကိုမြန်မာကျပ်ငွေ30ဝန်းကျင်ဝင်ငွေရမယ်ကမ်းလှမ်းချက်ဖြစ်ပေမဲ့ပြစ်ဒဏ်ချခံရသူတူဖြစ်နေတာကြောင့်ထိုင်းနိုင်ငံတွင်းကိုတရားဝင်ပြန်ခွင့်ရဖို့ကန့်သက်ချက်တွေလည်းရှိနေတာပါအကြောင်းစုံကိုတော့ VOA သတင်းတော့မအေးမာကပြောပြပါပါမယ
်မောင်မိုးစင်အောင်ဟာရနောင်းမြို့မှာ2015ခုနှစ်စက်တင်ဘာလကအသက်16နှစ်အရွယ်ထိုင်းကျောင်းသူတဦးကိုတပ်ဖြတ်မှုနဲ့ဖမ်းဆီးခံခဲ့ရပြီးဒီနှစ်ဧပြီလမှာတွဲချက်တင်ထောင်ချခံရသူလူငယ်၄ဦးတည်းက2ဦးမြောက်ပြန်လွတ်လာသူဖြစ်ပါတယ်။ထောင်ဒဏ်ချမှတ်ခံရတဲ့အချိန်တုန်းကအသက်15နှစ်အရွယ်သာရှိသေးပြီးအချုပ်ကာလနဲ့ထောင်ချကာလနှစ်ခုပေါင်း3နှစ်ကျော်ကြာအသက်18နှစ်ပြည့်ပြီးတဲ့အချိန်မှာပြန်လွတ်လာတာလည်းဖြစ်ပါတယ်။ထောင်ချချိန်ကအသက်မပြည့်သေးတဲ့အတွက်စုရထာနီလူငယ်ထိန်းသိမ်းရေးစခန်းမှာနေထိုင်ခဲ့ရပြီးအဲ့ဒီစခန်းထဲမှာလက်ဝဲပညာကိုသင်ယူခဲ့တယ်လို့စခန်းတွင်းလက်ဝဲပြိုင်ပွဲမှာလည်းဘိုးဆွဲခဲ့သူတူပါဒါကြောင့်လဲထိုင်းလက်ဝဲကလပ်တစ်ခုကသူတို့နဲ့အလုပ်လုပ်ကင်ဖို့အတွက်တလကိုဗန်းငွေ5000နဲ့သူ့ကိုကမ်းလှမ်းခဲ့တယ်ဆိုပြီးမောင်မိုးစင်အောင်တို့ကိုတောက်လျှောက်အကူအညီပေးလာတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ်
ရင်းပေါ့လေလောရင်းရတော့သူကကြာတာအဲသက်တင်ရအဲ့ဒါလေးသူကထူးကျွန်းတာပေါ့အ
ဲ့
ဒါသူဟိုနေဖြစ်တယ်ဗျာဟိုသူပြန်ပွဲတွေပါလေသူတို့သွားပြီးတော့ဒီစံကောက်မာတွေပါလေသူတို့သွားပြန်လာလက်ဝဲရင်းပြန်ပွဲတွေပါလေပြန်လာသူစုတွေပါလေရတယ်အဲ့တော့အဲ့ဒီမှာကခုနလက်ဝဲရင်းကိုလုတ်တဲ့ဤပြလေဤပြလုတ်တဲ့လူကသူ့ကိုဟိုနေပြလုတ်တဲ့လူကသဘောကျတာပေါ့သူရဲ့လက်ဝဲစွန်းရီကိုပေါ့ပြောရင်ဟိုကပြစ်ပြီးတော့သင်တန်းပေးပြီးတော့သူကလပ်ပဲအော်လက်ဝဲသားလုတ်ချင်တာပေါ့ဒါပေမဲ့လည်းကုမ္ပဏီကလည်းမေးကြည့်ရတယ်အဲ့ဒါတော့ဒီဟိုဒီမှာဆိုလို့ရှိရင်အချမ်းမြအမှတလောက်တော့အဲဘတ်5000လောက်ရှိရပေါ့နော်ဒီတင်တန်းကာလာမှာဘယ်လောက်ပေါ့နော်ဒါတွေကအသေးသေးတော့သူတို့ကတော့မပြောဘူးသူတို့ဒီမိုးရောင်တကယ်လို့အဲ့လိုမျိုးပြီးငါတို့ကလပ်မှာထိုးနိုင်မယ်ဆိုလို့ရှိရင်သူတင်ပေးမယ်ပြီးရခါကျရင်ခုနကလည်းအဲလက်ကစားသဘောမျိုးကိုအမျိုးပေးမယ်ပေါ့
အဲ့ဒီလိုကန့်လန့်ထားခဲ့ပေမဲ့လေထိုင်းနိုင်ငံတွင်ပြစ်ဒဏ်ချခံရဘူးသူတွေနိုင်ငံတွင်းကိုတရားဝင်ပြန်လည်ဝင်ရောက်လာခွင့်နဲ့ပတ်သက်လို့ကန့်သက်ချက်တွေရှိတာကြောင့်ချက်ချင်းဖြစ်နိုင်ဖို့ကတော့မလွယ်ကူသေးပဲအခက်အခဲတွေရှိမယ်လို့လည်းဦးမင်းဦးကပြောပါတယ်
။အဲ့ဒါကသူတို့ရဲ့ရာဇဝတ်မှုဆိုလို့ရှိရင်ဒီဟာပိတ်လေးရှိတယ်။ဥမာဟလာဟိုဘယ်နှစ်လဲ2နှစ်လား5နှစ်လားဒါမျိုးတော့ရှိတယ်။အဲ့တော့သူ့ရဲ့အဲ့ဒီအပေါ်မူတည်တာပေါ့နော်။သူအဲ့ဒါမျိုးပြန်လာပြီးလို့ဆိုတာတရားဝင်ဒီမှာလဝေကလမဒုံနေပြီဆိုတာပြောင်းပြန်လာမှရမှာလေဟုတ်တယ်မလားအဲဆိုတော့အဲ့ဒီဟာတွေကတော့အခက်အခဲတွေကတော့ရှိပါတယ
်ဒီဇင်ဘာလ3ရက်နေ့ကမှပြန်လွတ်လာတဲ့မောင်မိုးစင်အောင်ဟာမြန်မာနိုင်ငံကိုပြန်ပို့ခံရဖို့အတွက်စောင့်ဆိုင်နေရဆဲဖြစ်ပြီးစုရထာနီထိုင်းလူဝင်မှုကြီးကြပ်ရေးဌာနကနေတဆင့်ရနောင်းမြို့လူဝင်မှုကြီးကြပ်ရေးဌာနကိုလွှဲပြောင်းပေးမှာပါသူတို့ဆွဆွဲခံထားရတဲ့လူသတ်မှုအတွက်တဲ့ငယ်တရားရုံးရဲ့ပထမစီရင်ချက်မှာတော့မောင်မိုးစင်အောင်ကိုအဓိကတရားခံအဖြစ်ဆွဆွဲထားပြီးထောင်ဒဏ်၄နှစ်နဲ့ဘန်ငွေ8,100ချမှတ်ခဲ့ပါတယ်။နောက်တဦးဖြစ်တဲ့ကျော်စိုးဝင်းကိုတော့ထောင်ဒဏ်2နှစ်နဲ့ဘန်ငွေ2,900ချမှတ်ထားပါတယ်။သူကတော့အစောပိုင်းကလေးကပြန်လည်လွတ်မြောက်သွားပါပြီ။ကျန်တဲ့ဦးဖြစ်တဲ့မောင်စိန်ကတုံးနဲ့မောင်ဇော်လေးခေါ်မောင်ဝေလင်းတို့ကိုတော့အသက်ပြည့်သူတွေကိုစစ်ဆေးစီရင်တဲ့ခရိုင်တရားရုံးတစ်ခုကနေပြစ်ဒဏ်ချမှတ်လိုက်တာပါ။မောင်စိန်ကတုံးကိုတော့ထောင်ဒဏ်8နှစ်မောင်ဇော်လေးကိုတော့ထောင်ဒဏ်6နှစ်အတိအထိချမှတ်ခဲ့ပြီးနှစ်ယောက်ပေါင်းထံငွေဖြစ်ဘတ်ငွေ5,900ချမှတ်ခဲ့ပါတယ်။သူတို့နှစ်ဦးလွတ်မြောက်ရေးအတွက်အယူခံဝင်ဖို့အတွက်ထိုင်းရှေ့နေတွေနဲ့ပူးပေါင်းပြီးစ조사လုပ်ဆောင်နေတယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတော့ပြောပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ဗီယိုရဲ့တောက်ကြံနေမနဲ့ခင်းအစီအစဉ်တွေကိုမနဲ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190တို့ကပါဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ CBS MP ပေါ့သောနာတမတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီဒီဥက္ကဋ္ဌဖြစ်တဲ့ရေဘော်ဆွေဦးနဲ့ရေဘော်မောင်ဦးလို့ပေါ့နော်မောင်ဦးနဲ့အတူဦးကင်းရင်ပေါ့ဦးမောင်ကင်းပေါ့အဲကျွန်တော်အခု
တိုင်းသားဒေသကြီးမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာအခုတော့တွေ့ဆုံမေးမြန်းချက်တစ်ပုဒ်ကိုကြားပါမယ်လက်ရှိမြမညဉ့်ဉန်ရေးဖြစ်စဉ်မှာဂျပန်ရဲ့ပံ့ပိုးမှုညဉ့်ဉန်ရေးအလားအလာပေါ်ဂျပန်ရဲ့အမြင်ညဉ့်ဉန်ရေးရှေ့လုပ်ငန်းစဉ်မှာပါနေတဲ့တမတော်ပါဝင်သက်ဆိုင်သူအားလုံးကိုဂျပန်တန်အမတ်ကြီးအီချီရိုမာရူယာမာကဘယ်လိုအကြံပေးထားသလဲစတာတွေကိုကိုကျော်ကျော်သိန်းနဲ့ဂျပန်တန်အမတ်ကြီးတို့တွေ့ဆုံမေးမြန်းကမ်းဒုတိယပိုင်းကိုနားဆင်နေပါပြီ
မြမညဉ့်ဉန်ရေးလုပ်ငန်းစဉ်မှာဂျပန်နိုင်ငံကတီတီရောက်တဲ့ဝင်ဝင်ကူညီပေးနေတယ်လို့ကျွန်တော်အားလည်းထားပါတယ
်
ဆိုတော့တမတ်ကြီးနေနဲ့ကျွန်တော်တို့မြန်မာပြည်သက်ကိုဂျပန်နိုင်ငံကြီးမြမညဉ့်ဉန်ရေးလုပ်ငန်းစဉ်မှာဘယ်လိုအခမ်းအနားကနေပြီးတော့ဘယ်လိုအကူအညီပေးနေလဲဆိုတာနည်းနည်းရှင်းပြပါ
ဦးခင်ဗျာကျွန်တော်တို့ကဟိုဂျပန်ဆိုရအရမြန်မာနိုင်ငံဆက်ဆံမှုစဉ်းစားတဲ့အခါမှာကျွန်တော်ငင်းချက်ရေးကိုအဓိကထားနေပါတယ်ပြီးတော့မြန်မာနိုင်ငံအတွဲတဲ့တကယ်နိုင်ငံရဲ့တည်ငြိမ်မှုစီပွားဖို့ပြောင်းလဲမှုစဉ်းစားတဲ့အခါမှာငင်းချက်ရေးကအမှတ်အမှားအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်ငင်းချက်ရေးနဲ့ပတ်သက်ဆိုရင်ကျွန်တော်ဂျပန်အစိုးရအတူကိုစလေဆိုတာကိုမစ္စတာဆာဆာဂါဝါသူကဂျပန်ပြည်မှာ NGO ပစ်အစိုးရမဟုတ်တဲ့အဖွဲ့ပစ်တဲ့ Nippon Foundation ဥက္ကဋ္ဌတွေဖြစ်ပါတယ်သူကိုဂျပန်အစိုးရမြန်မာနိုင်ငံအဲ့ဒီဟိုညင်ကြမ်းရေးဆိုင်ရာအထူးကိုယ်စားလဲဆိုပြီးတော့သူကိုကမ်းပါပါတယ်ကျွန်တော်တို့ကအပိုင်းကနှစ်ခုရှိပါတယ်ပထမတစ်ခုကတကယ်ညင်ကြမ်းရေးအဲ့ဒီဟိုအပိကရစေရေးကိုရစေတိုင်းမယ်ဟိုနိုင်ငံရေးဆွေးနွေးပွဲလုပ်မယ်အဲ့ဒါကတော့မြန်မာအစိုးရနဲ့ဟိုတိုင်တောက်ပွဲစီများနပစ်စလုံးကလို့တင်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့နိုင်ငံသားအစိုးရကဂျာမဝင်ပြီးတော့အဲ့ဒါတော့မတို့ချင်ပါဘူးဒါပေမဲ့နပစ်စလုံးကတွင်းနိုင်ရန်ဥပမာမြန်မာအစိုးရတမတော်တိုင်တာပွဲစီများတွိုးဆွန်ဆွေးနွေးပွဲကအကောင့်တီပေါ်နိုင်ရကျွန်တော်တို့ဘဲကနဲ့အဒီအားပေးပါမယ်ခင်ဗျာအဲ့ဒါကပထမပိုင်းဒုတိယပိုင်းမှာအကေရွေအပိကရစေရဲ့ဒဘိုတူလိုက်တဲ့ဆိုရင်အဲ့ဒီတိုင်တာပွဲစီများရှိတဲ့နေရာကိုရောအပ်တဲ့ဆန္ဒရေကာရောဖွံ့ဖြိုးရေးအတွေ့ကျွန်တော်တို့ဂျပန်ဆိုရနဲ့အတူကိုယ်စားလှယ်နဲ့ပူးပန်ပြီးတော့အကူအညီပေးပါမယ
်တချို့နေရာတွေမှာတိခတ်ရဆဲပြီးတော့အတော်လေးတည်ငြိမ်လာတဲ့အခြေအနေရှိသလိုတချို့နေရာတွေမှာလည်းတော်လေးရှုပ်ထွေးနေတဲ့အခြေအနေရှိပါသေးတယ်အခုဆိုရင်လည်းတရားဝင်တွေ့ဆုံဆွေးနွေးပွဲတွေကလာတချို့ဟာတွေရှေ့မတိုးနိုင်တဲ့အခြေအနေဖြစ်နေပါတယ်လက်ရှိအခြေအနေကညီချင်းလုပ်ငန်းစဉ်ကနည်းနည်းတက်နေတယ်လို့တော့မှပြောကြပါတယ်ဆိုတော့တမကြီးအနေအချင်းမြန်မာနိုင်ငံမှာညီချင်းရေးတကယ်ကိုလိုအပ်နေတဲ့ညီချင်းရေးပြန်လည်တည်ဆောက်နိုင်ဖို့ဖြစ်နိုင်ချေရှိပါလေလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလုံးဝဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗျာဟိုဟိုးအိမ်တော်ကဆိုရင်ဟိုနိုင်ငံအချင်းချင်းအဲ့ဒီပြိုင်ဆိုင်နေတာတွေရှိခဲ့ပါတယ်အကူကတော့ကိုယ့်နိုင်ငံစီးပွားရေးတည်ငြိမ်မှုစဉ်းစားတဲ့အကမ်းမှာမိမနိုင်ငံနဲ့ဟိုဆက်ဆံမှုအဲ့ဒါကအစဉ်ပြီးဖို့အမှတ်အမှားအရေးကြီးပါတယ်ဒါကြောင့်အထူးသဖြင့်မိမနိုင်ငံညီချင်ရေးနဲ့ပတ်သက်ဆိုရင်တရုတ်နိုင်ငံလိုတိုင်းနိုင်ငံလိုအဲ့ဒါလေအီမတားမှာအပေးပြီးတော့လုံနေတာကိုကျွန်တော်ချီးကျူးခြင်းပါတယ်ခင်ဗျာဒါကြကျွန်တော်တို့ဂျပန်နိုင်ငံနဲ့အဲ့ဒီလိုအင်ဂျီနာချင်းနိုင်ငံအထူးသဖြင့်တရုတ်လိုတိုင်းတော်နဲ့ကျွန်တော်တို့အဲ့ဒီဖူးပန်ပြီးတော့လုံနိုင်နေဆိုရင်ပို့ပြီးတော့ကောင်းပြီကိုသားနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
လက်ရှိနိုင်ငံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တမတ်ကြီးအနေနဲ့ဘက်အားလုံးပေါ့လေတမတော်အပါအဝင်တမတော်အစိုးရတခြားတိုင်းသားလက်နက်ကိုင်ဖွဲ့စည်းလေးအားလုံးအတွဲတမတ်ကြီးအနေနဲ့အကောင်းဆုံးအကြံဉာဏ်တစ်ခုပေးမယ်ဆိုရင်ဗာများပေးခြင်းပါလေ
။ဟာဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမိမအစိုးရပြပြအဲ့ဒီတမတော်ပြပြနပစ်စလုံးကဟိုငင်ချင်ရရဖို့အတွက်အဆုံးကုန်စူးစမ်းနေတယ်ဆိုတော့ကျွန်တော်တို့လုံးဝသဘောတူပါတယ်အတည်ပြုပါတယ်ခင်ဗျာ။ပြီးတော့တိုင်တာပွဲစီများတယ်အဲ့ဒီမှာကျွန်တော်အဲ့ဒီတိုက်ပွဲပြတဲ့အတွက်ငင်ချင်ရမရှိတဲ့အတွက် 分票家が今たまなおちゃれなおちゃれやとえデータ感が今たまどっか感じねえだがデータ感ポコミアピパレだじゃエリデータ感ポコミアゴエリチノロがエリどっかゴペーシー人でのボネトンボエサロンエリタマ同様アソーヤヨタインダオポイシーミアスウェネメソイディケスターがチノロがペーシーないねえろチノロロンはダボあロンは4チーバーレケミア
だろကိုကျော်ကျော်တင်းရနေပြီးတော့ရန်ကုန်မြို့မှာဂျပန်အသံမကြီးနဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ကြရတာပါအခုတော့သွားရရှင်နေစောင့်မျှော်နေတဲ့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ
်ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဖြစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စကြီးနေရန်ဖြစ်ချင်တဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြည့်ဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျ ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်ပို့ချတဲ့ EDN အင်္ဂလိပ်စာကိုနားဆင်ကြရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီဂျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တဲ့နှလုံးယောဂအပိုင်းတစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျိုနောက်ဆက်တွဲအနေနဲ့နှလုံးယောဂအဖြစ်များလာနေပေမဲ့မဖြစ်ရအောင်လို့ကာကွယ်နိုင်တယ်လို့စီဂျိုအထူးကုတွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌစီဂျိုအထူးကုဆရာဝန်ကြီးနဲ့ဂုဏ်နူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့စီဂျိုသွေးဂျိုအထူးကုဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာတင့်ဆွေလတ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီဂျိုယောဂအဖြစ်များနေပြီးတော့သူ့ရဲ့နောက်ဆက်တွဲအဖြစ်များတာတစ်ခုဖြစ်တဲ့နှလုံးယောဂတွေထိခိုက်တဲ့အနေထားနဲ့ဖြစ်နေတဲ့အခါကျတော့ဆရာကြီးအဲ့ဒီအနေထားကဘာကြောင့်အဓိကဖြစ်ရတာလဲ
ဒီစီဂျိုယောဂရဲ့နောက်ဆက်တွဲနောက်ထပ်အဖြစ်များတဲ့ယောဂတစ်ခုကနှလုံးယောဂပေါ့နှလုံးယောဂတွေပြောရဆိုပါအကြီးကျတော့နှလုံးသွေးကြောကျင်းတဲ့ယောဂနှလုံးသွေးကြောပိတ်တဲ့ယောဂပေါ့နှလုံးသွေးကြောတွေထိခိုက်ကြွတွေဖြစ်တဲ့ယောဂပေါ့ဒီယောဂကို coronary artery disease ပေါ့နော်CAD ကိုပဲခေါ်တာပေါ့။ဘာမှ ਈ ကတော့ RHD ကို ischemic heart disease ဆိုတဲ့ခေါ်တာပေါ့။အဲဒီယောဂါကလည်းအဖြစ်များပါလေ။အနောက်နိုင်ငံတွေမှာကျရင် CCD ကိုဒီသားရဲ့အများကြီးက coronary artery disease ပေါ့။ node disease အကျင်းရဲ့ယောဂါတွေဖြစ်တဲ့ကြောင့်လို့ဒီဆုံးမှုတွေများတယ်။အဲကြောင့်ဒီ node disease အကျင်းရဲ့ယောဂါကိုကာကွယ်ရမယ်ဆိုတော်တော်လေးကိုကာကွယ်ရည်ကုသရည်ပြောကြတယ်ပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့မြန်မာနိုင်ငံအတွက်ဆိုရင်ဆရာကြီး
။ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ကိုယ်နေရီအဖြစ်တည်းနှလုံးသွေးကျင်းရဲ့ယောဂါလည်းဖြစ်ပါလေ။ကြောက်ကယောဂါလည်းကြားကြည့်ရဲကျွန်တော်မှဖြစ်တယ်ပေါ့။ကျွန်တော်တို့ယောဂလပ်ကြီးစီမံလာကုကြတဲ့စီဂျီတူဂျီဒီနာတွေကျွန်တော်စကမေးတခုကောက်ကြည့်တော့ပါတွေ့တယ်ဆိုတော့စီဂျီဒီနာရဲ့
ဟုတ်ကဲ့ ဆယ် အဲ့တော့စီးဆိုကြောင်းစလုံးကိုနောက်ဆက်တွဲကြည့်ခဲ့ရတာကဘာကြောင့်အဓိကဖြစ်ရလဲဆယ်အဲဒီလိုကြောင်းကြောင်းကြီးကသူကသူကစီးယူ
training မှုမကောင်းတဲ့ပြည်သူကအဓိကပါရင်ဆိုင်တယ်အဲဒီလိုကြောင်းကြောင်းကြီးကသူကစီးယူ training မှုမကောင်းတဲ့ပြည်သူကအဓိကပါရင်ဆိုင်တယ်ကျွန်တော်တွေ့တဲ့မှာသူ့အစီအတိုင်းများခြင်းပေါ့အထူးကကျွန်တော်တွေ့တူးခြင်းပေါ့
အဲ့တော့စပိုကင်းဝတ်ကျွန်တော်စလိပ်ပိုက်ချင်တယ်ဆိုင်နေအဲ့တော့ကိုလက်လိုရှာလိကျင်ရဲ့ရည်ရည်ဆိုင်နေပေါ့ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီစီးကြောင်းစလုံးကြည့်ခဲ့လာပြီဆိုရင်ဘယ်လိုလက္ခဏာတွေကြားမလဲဆယ်ဒီကြောင်းကြီးနေရောက်ကြဖြစ်လာပြီဆိုရင်တော့ဒီတယောက်အနေနဲ့အတိအကျတော့
ဆိုလာတော့ကြရရင်အောင်းနေတယ်လို့ရှောင်းတယ်အဲအဂျိုင်းနာဝတ်လှောင်းမှုကြောင့်ဒီကအောက်သားတွေဖြစ်လာနိုင်တယ်ပေါ့အဲတချို့ကြတော့အဂျိုင်းနာဒါလှောင်းမှုရှိရတဲ့အိမ်ကြီးရဲ့အိမ်ရာဒီမှာဖြစ်တဲ့အန်စတေဘယ်အဂျိုင်းနာဝတ်နော်အိမ်ကြီးနဲ့လှောင်းမှုတွေလေးတွေကလည်းနေရတာပေါ့အဲ့လိုမျိုးရှိပါတရားနာတက်လာနိုင်တယ်ဟောတော့ဘယ်လိုလုံးဝပိတ်သွားရင်တော့ကျွန်တော်ဘာကြီးကလေး infection ပေါ့
တော့ irregularity ကိုမမှန်တဲ့ဖြစ်ပြီးတော့ဒီလိုမျိုးကျလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောလာပြတယ်လက္ခဏာတွေရှိတယ်လားဆရာ
ဩတော့မဟုတ်ဘူးဆရာကျွန်တော် half free ရပေါ့ဘယ်လိုမှ free နေရာတွေနေတာကျတော့ခဏကိုယ်ရဲ့အင်္ဂါစီပိုင်းကြီးကိုတွေးရသူကမရောက်တဲ့ခါကျသူကပေါ်တယ်ပေါ့ပေါ်တယ်ပေါ်တယ်ပေါ့ဆိုတော့ဒီလိုရောလာနေလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနှလုံးနဲ့တွေးကြောထိခိုက်တဲ့အပိုင်းမှာရောတသက်မမတ်ပို့ပြီးတော့ဖြစ်နိုင်ခြေများတဲ့လူတွေရှိသေးလားဆရာ
။အဲသူတို့ကတော့ဆက်လက်ကြရဲဟိုအချမ်းချစ်တီပူများတဲ့လူပုံဖြစ်လို့ပေါ့။စီယူဒီယောယောဂဖြင့်ဘဝရည်သူပေါ့။နောက်ပြီးစီဒန်ရီလိုက်စတိုင်းကိုလည်းအထိုင်ပေါ့။ဘယ်လိုချမ်းမနေလို့ထိုင်များတဲ့သူတွေပေါ့။နောက်ဆိုတော့ကျွန်တော်တို့ဘဝတွေထိုင်များတဲ့စိတ်တောက်များတဲ့သူတွေပေါ့။စိတ်တောက်တဲ့သူတွေပေါ့။ secret တောက်တဲ့သူတွေပေါ့။အခုကကျွန်တော်တို့ဆိုတာတွေ့တဲ့မှာအစီများတယ်ဒီတွေ့တဲ့မှာတွေ့တဲ့ဒီအဲ့လိုတွေ့နေကြတော့ပို့ပြီးတော့ဒီယောဂါတွေဖြစ်တယ်ပေါ့စီကျူမရှိတဲ့လူကလည်းအဲ့လိုမျိုးတွေရှိတယ်ဆိုပို့ပြီးတော့နမယောဂါပို့ဖြစ်တယ်ပေါ့စီကျူရှိတဲ့လူကတော့ဆရာပြတဲ့တမလူတွေဆိုင်တော့ပို့ပြီးတော့မဆနေတုံးတာပို့ပြီးတော့ဒီနမယောဂါတွေပို့ဖြစ်တယ်ပေါ့ဆိုတော့စီကျူတတ္တကကူဒီယောဂါပို့ဖြစ်တဲ့တုံးတာဒါပေမဲ့ဆရာပြောတဲ့တွေ့တဲ့စီတွေ့ကျူဘဝလုံးကြတဲ့အထိုင်ကြီးဆိုပြီးတော့ပုံရတတ်ချင်းတွေတော့ပဲပုံများလာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းတွေလည်းသိထားတဲ့အတွက်ကာကွယ်နိုင်မှုအပိုင်းဆိုရောဆရာ
ကာကွယ်မှုအပိုင်းကတော့ပထမဆုံးကတော့ကျွန်တော်ပြောနေကြကျန်းမာရေးချက်ကြီးဖြစ်တဲ့ lifestyle ပေါ့ healthy lifestyle နဲ့ဒီပြီးတော့ body weight ကိုကျွန်တော် healthy body weight ကြားထဲမှာရှိဖို့ကျွန်တော်လိုတာပေါ့မဟုတ်အဝမတော်အောင်ကျွန်တော်ထိန်းဖို့လိုတာပေါ့တပတ်တကအဲ့တော့ကာကွယ်မှုအပိုင်းမှာစားတော့တဲ့စားတာဒီမှာကျွန်တော်ကအဲ့တည်းအဝမ်းမလို့ဆိုရင်ကျွန်တော်ကဘာကြီးရတဲ့ကာဗိုဟိုက်ဒရိုက်တမင်းလေးဒီတက်ဒီပေါ့ဆားရများတာအဲ့ဒီဒီတက်ဆားတဲ့ကိုချော့မှုတူတယ်ပေါ့ဘဝကြီးရတဲ့တကကျွန်တော်ကဘာမှာဆန်စားစုကအချိုက်ချိုက်မှာဆန်စားစုတင်ရပုံမှန်နေဖြစ်တယ်ဆန်နေစားဖို့ကလူရများတယ်ပေါ့နော်ညူကလာများလာတာအဲ့ကျွန်တော်ကသုံးစုတူနေနေရပါတယ်ဆိုတော့နောက်ကဘာတင်ရဆက်ရှိနေမှာလို့ကကာဗိုဟိုက်ဒရိုက်အစားများတဲ့ဒီဒီတက်ဒီဆားရများတဲ့သူရအစိုးရကသူ့တဲ့မတော်တဲ့ဘော့ဒီလိုမျိုးတော်တယ်နေရာလေကျွန်တော်ပြည့်ကျင်းတဲ့ယောဂါတွေနေရာလေပေါ့ကာကွယ်မှုဆိုရင်ကျွန်တော်စားတဲ့ဟက်ထရစ်ပတ်တဲ့မဆာတော့ဘူးကျွန်တော်စားပြီးတော့ဒ ြင်မှုလူတွေပဲပေါ့နော်ငယ်တော့ဆက်ကောဟိုက်တိအစားများဒီရဟာဒီကိုကျွန်တော်ကအာရှော့ပြီးတော့စားနေအောင်သူကအာတကယ်တော့လက်တော့ပြီးတော့ပညာပေးဖို့လုပ်တယ်အဲရှော့ပြီးစားနေအောင်လည်းဒီနေ့လည်းတကယ်တော့ခွေးလေးခွေးနဲ့ဒီပတ်ကိုလုပ်ရပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကျန်တဲ့ကာကွယ်ရေးအပိုင်းတွေနဲ့ကုသမှုအပိုင်းတွေတော့နောက်တစ်ပတ်မှဆက်ပြောတာပါဆရာကျေးဇူးပါဆရာကြီ
းဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍပြီးအခုတခါတော့တိုင်းရင်းသားသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူတိတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးအပအဝင်မြေယာဥပဒေတွေဟာဒေသခံတိုင်းသားတွေအတွက်ရာဇဝင်သိမ်းဆည်နိုင်တယ်လို့ KNU ကထောက်ပြထားတယ်ဆိုတာနဲ့ NCA အပြည့်ရဲ့ ABSDF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥက္ကဋ္ဌနဲ့အတူအဖွဲ့ဝင်တွေဖမ်းဆီးတရားစွဲဆိုခံရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရေနယ်ကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိဘူးတီတောင်မြို့နယ်ဝမ်းနဲ့ယုံနှဟန်းကြီးရွာနဲ့ဆိုင်တင်ချောင်းတဝိုက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ရဒေသမှာရှိတဲ့မြို့နဲ့တိုင်းနဲ့တိုင်းသားတွေတောင်ညာသွားဖို့အခက်အခဲရှိနေတယ်လို့ဘူးကြီးတောင်မြို့ခံတွေကပြောပါတယ်တိုက်ပွဲအတွင်းဘူးကြီးတောင်အခြေစိုက်ချင်းမြန်တပ်ရင်း964ကခုနှစ်ဦးခန့်ကြဆုံးခဲ့ပြီး10ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကတည်င်းထုတ်ပြန်ထားပေမဲ့မြမတပ်မတော်ကတော့တဆုံတရာတည်င်းထုတ်ပြန်တာမရှိသေးပါဘူးယခုရက်ပိုင်းအတွင်းဘူးကြီးတောင်ရတိတောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းမြန်မာမြန်မာတပ်မတော်ဘက်ကလက်နက်ကြီးတွေအပါအဝင်တပ်အင်အားတွေဖြစ်တည်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အလားတူပြီးခဲ့တဲ့နိုဝင်ဘာလကလည်းပလောဝမြို့နယ်ကဒေသတချို့မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။မကြာသေးမီကဆွတ်တော်မှာတည်ပြုလိုက်တဲ့မြေလွတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါဝင်အခြားသောမြေယာဥပဒေတွေဟာဒေသခံတိုင်းဒါပြည်တွေအတွက်ရာဇဝတ်သိမ့်စေတဲ့ဥပဒေတွေဖြစ်တွေ့ရှိတယ်လို့ KNU ကရင်မျိုးရစီယုံကထောက်ပြပြောဆိုလိုက်ပါတယ်။ခုဥပဒေဟာတိုင်းဒါဒေသမှာလက်တွေ့အရင်မစင်းကြီးပဲစာရွက်ပေါ်မှာတာအမိန့်တစ်ခုအနေနဲ့ထုတ်ပြန်ထားတဲ့ဥပဒေဖြစ်တယ်လို့ KNU တန်ကူခရိုင်ဥက္ကဋ္ဌဘဒူအဲဝါကသုံးသပ်ပြောဆိုပါတယ်။လက်ရှိတည်ပြုလိုက်တဲ့မြေယာဥပဒေဟာ KNU မြေယာစီမံခန့်ခွဲမှုစတင်ပတ်အတွင်းကိုစောင့်နေတဲ့အတွက်ငင်းချမ်းရေးတည်ဆောက်ရေးလုပ်ငန်းလည်းသိခိုက်စေနိုင်တယ်လို့အစိုးရအနေနဲ့သတိကြီးစွာလှုပ်ဆောင်ဖို့လိုကြောင်းထုတ်ပြန်ဖော်ပြထားပါတယ်
။ပြီးခဲ့တဲ့စက်တင်ဘာလကအတည်ပြုပြတ်ထန်းလိုက်တဲ့လေယာမြေဥပဒေမြေလွတ်မြေလတ်နဲ့ငင်းရိုင်းစီမံခန့်ခွဲမှုဥပဒေပြင်ဆင်ချက်ကိုလုံးဝတဘောမတူဘူးလို့ချင်းအမျိုးသမီးများအဖွဲ့ကွန်ရက် CWON ကပြောဆိုလိုက်ပါတယ်။မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေနဲ့ပတ်သက်ပြီးဒုတိယအကြိမ်မြောက်ချင်းအမျိုးသမီးများအဖွဲ့အစည်းကွန်ရက်ထွေထွေညီလာခံကနေသူတို့ရဲ့တဘောထားကိုထုတ်ခေါ်ပြောကြားလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်ဟာရွှေပြောင်းတောင်ရံစနစ်နဲ့ဘိုးဘွားပိုင်မြေတွေကိုလုတ်ကိုင်လာကြတာဖြစ်ပြီးချင်းပြည်နယ်အတွင်းမှာကျင့်သုံးဖို့မတင်ကြောင်းပြည်သူလူထုရဲ့စားဝတ်နေရေးကိုထိခိုက်မှုရှိလာနိုင်ကြောင်း CWON ရဲ့အတွင်းရင်းမူတော်ဆောင်စည်းမံကပြောပါတယ်။မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲရေးဥပဒေကို2022ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပြန်လည်ပြင်ဆင်တဲ့ဥပဒေကိုတော့2018ခုနှစ်စက်တင်ဘာလ17ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတိဘောမြို့နယ်တပ်လုံရအထက်ရဲရွာရေကရာတိဆောက်မဲ့စီမံကိန်းကိုရပ်တန့်ပေးဖို့အတွက်ဒေသခံလူကလည်းဓမ္မရာကြီးဦးဝင်းမြင့်ဆောင်ကိုစာရဆောင်ပေးပို့ခဲ့ပါတယ်။အဲ့ဒီရေကရာကလည်းရရှိမဲ့နောက်ဆက်တွဲစုကျူးတွေကိုပါရေးသားဖော်ပြထားတဲ့ဒေသခံလူရဲ့စာကိုဒီဇင်ဘာလ3ရက်နေ့ကပေးပို့ခဲ့တာဖြစ်ပါတယ်။အဆက်ရဲရွာစီမံကိန်းကြောင့်နမ်မှုမြင့်ဟာ60ကီလိုမီတာစီရေလွှမ်းမှာဖြစ်ကြောင်းဒေသခံလူထုနဲ့ကမ္ဘာလာတိခြံဧကပေါင်း638ဧကလယ်မြေ140ဧကရံမြေပေါင်းများစွာဖြင့်ဘုံကြီးကျောင်းစာတင်ကျောင်းနဲ့တက်တန်းကြာရှည်စီရီတော်တွေရေအောက်ရောက်ကုန်မှာဖြစ်တဲ့အတွက်ဒေသခံတွေကလည်းအချိန်ချင်းကန့်ကွက်ခဲ့ကြပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူး။အဆက်ရဲရွာကြီးအားလက်စစ်စီမံကိန်းကို2008ခုနှစ်အစ်စိုးရလက်ထက်ကတည်းကပြုလုပ်ဖို့သဘောတူဆုံးဖြတ်ခဲ့ကြပြီး
2020年2月23日、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那套路線、那 ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္ဂနွေနေ့ပြည်ခတ်တိုက်ခိုက်မှုရေးဆွဲရေးသဘောတူစာချုပ်NCA မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းABSDF NBA ဒုဥက္ကဋ္ဌနဲ့အပေါင်းပါနှစ်ဦးကိုအစိုးရတက်မတော်ကနေဖမ်းဆီးပြီးမတရားအသင်းဆက်သွယ်မှုအုပ်ရေးပုံမှန်စက်ခွန်တင်တဲ့အမှုဖွင့်ထားပါတယ်ဒီအခြေအနေအကြောင်း
ပြောပါတယ
်ကျွန်တော်တို့ CBSF NP ပေါ့သောနာတမတော်မြန်မာပြည်မြောက်ပိုင်းရဲ့စစ်ဒေတာကော်မတီသူဥက္ကဋ္ဌဖြစ်တဲ့ရေဘော်ဆွေဦးနဲ့ရေဘော်မောင်ဦးလို့ပေါ့နော်မောင်ဦးနဲ့အတူဦးမောင်ကိန်းပေါ့အဲကျွန်တော်အခုမူကြီးရဲ့ချုပ်မှာဖန်ခံရတာည7နာရီဝန်းကျင်နောက်မှာမှအဲဒီခလာရ15ကလူကြီးတီဟအစိုးဆိုတဲ့အဲပုဂ္ဂိုလ်ကနေပြီးတော့ဆက်ခွင့်တင်တဲ့ဒီ၃ယောက်ကိုတရားစွဲလိုက်တယ်ဆိုပြီးမှအဲကျွန်တော်တို့စတင်ရတာဖြစ်တယ်
မူကြီးမြို့က ABFTNB စစ်တေသကော်မတီပဟုကော်မတီဝင်တူဖြစ်တဲ့ရဲဘော်နိုင်ထွန်းထွန်းကွယ်လွန်သွားတဲ့အတွက်စေမိတ်ပြန်နှံဖတ်ဖို့တွားရောက်ကြရမှာနိုဝင်ဘာလ30ရက်နေ့ညကဖမ်းခံရတာပါမူကြီးချေဆိုင်ခလရ15ကပူကြီးတီဟဆိုးကသူတို့သုံးဦးကိုအမှုဖွဲ့ရေးယူပေးဖို့မူကြီးမြို့မှရဲစခန်းထံမှတန်ကြားလိုက်တာဖြစ်ပြီးတန်ကြားစာထဲမှာ၎င်းတို့၃ယောက်ကိုမြောက်ပိုင်းတိုင်းစစ်တပ်နာချုပ်နယ်မြေ KNA လှုပ်ရှားမှုနယ်မြေတွင်ခပြုချက်မရှိဘဲဝင်ရောက်နေထိုင်ခဲ့တာကြောင့်ပုံမှန်18တင်းနဲ့အမှုဖွဲ့ရေးယူဆောင်ရွက်ပေးဖို့တပ်နဲ့မှုရုံးမူကြီးကညွှန်ကြားခဲ့တယ်လို့တန်ကြားစာထဲမှာဖော်ပြထားပါတယ်အဖမ်းခံရသူတွေဟာ NC လက်မှတ်ရေးသူစင်ကသဘောတူစားတဲ့အတိုင်းခရီးသွားလာရမှာဆောင်ရွက်စာရန်ပြည့်စုံယူဆောင်သွားပေမဲ့အဖမ်းခံရတယ်လို့ဘူမူလဆိုင်ကပြောပါတယ်ရင်းချင်းရေလုံငန်းစဉ်ပေါ်ဆောင်ရမှာ NC လက်မှတ်ရေးသူစားတဲ့ဖွဲ့တွေကိုမတရားတင်ဆက်သွယ်မှုအဥပဒေပုံမှ18သိန်းနဲ့ဖမ်းဆီးမှုတွေရှိနေတဲ့အပေါ်မှာ NC လက်မှတ်ရေးသူစားတဲ့ BNL ပုံမျိုးရာလူမျိုးရေးဖွဲ့ချုပ်နိုင်ကဘူမူကြီးခွန်ဥက္ကာကခုလူပြောပါတယ
်အစီအစက်ဆိုလက်မှတ်ထိုးရတယ်ဘိုးတော်ဘူရဲ့ NC ပေါ်ပေါ်လာမယ့်ပုံကိုကြည့်ပြီးတော့ဒီနောက်ပိုင်းမှာရှင်းရောက်ဖြစ်ဆာမကျော်အောက်မှာပါပြောလဲဆိုတော့အစီအစက်နဲ့ဆက်သွယ်ဆက်ဆံတဲ့လူတွေအလုံးကကောနေတဲ့နဲ့အမျိုးရှိတဲ့အတွက်အမျိုးချင်းကြောက်ပါလေကြာတော့အစီအလံကြောင်းတိတ်တိတ်ကြီးမယ်ဆိုရင်တော့ကျွန်တော်တို့တော်တော်လေးပြင်ထားပြီးတော့လောကကိုင်းမဲ့တော့တော့ဖြစ်တယ်ဆိုတာတွေ့ရတာပေါ့
ပြီးခဲ့တဲ့2016ခုနှစ်တည်စင်ပါလာတုန်းကလည်း ABFTI မြောက်ပိုင်းကဘူကော်မတီဝင်ဦးမင်းသိကိုပေါ်မော်လွဲကျဲလမ်းကနေဌာနချုပ်ရှိရာကိုပြန်စိန်လုံစစ်စည်ရေးဂိတ်မှာသတ်မတော်ကဖမ်းဆီးပြီးမတရားသိမ်းပုံမှန်18နှစ်နဲ့တရားစွဲဆိုခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းကအစိုးရစာတင်ကျောင်းတွေမှာတိုင်းနာစာပေတင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအတွက်သင်ရိုးစာအုပ်တွေမရရှိလို့အခက်အခဲဖြစ်နေပါတယ်။အရင်အစိုးရလက်ထက်ကယူနီဆက်အကူအညီနဲ့ပုံနှိပ်ဖြန့်ဝေခဲ့ပေမဲ့လက်ရှိအစိုးရလက်ထက်မှာတာဝန်ယူမှုဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်။
အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြားရေးမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမွန်စာပင်နဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါဗျာ။ဒီ
တော့ကတော့ UNICEF ကရဲ့တောက်တွေစတင်ပြလိုက်တဲ့အကြောင်းကိုပြောပါမယ်။ဒီနေ့တိုင်းနာစာပေတဲ့လေ3132 3 3 6 7 8 9 10 11 12 13 14 15 16 17 18 19 20ဒီအလုပ်တိုင်းကဝင်ခဏရိုက်လာတယ်။ရေယူဝင်ခဏရိုက်မလာတော့မရဘူး။ပင်ွေးလည်းပေးရတယ်၊စောင်းလည်းမရဘူး။ပေးရပြီးမရဘူး။
အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြားရေးကိုစနစ်တကျနဲ့အောင်မြင်စွာတင်ကြားနိုင်ရေးအတွက်ဆိုပြီးရခိုင်ပြည်နယ်အစိုးရကဥဆောင်ကယူနီဆက်ရဲ့ကူညီပတ်ပိုးမှုနဲ့တိုင်းနာစာပေတင်ညွှန်းနှံစာအုပ်တွေရေးဆွဲပုံနှိပ်ထုတ်ဝေပေးခဲ့ပြီး ยาที่ปู่และอาจารย์ชื่อแต่ว่าเลยยาที่มาแล้วใช่ไหมแต่น่าสาเปตัวที่ยุ่งยุ่งน่าสาเอาอยู่ชื่อไหนปู่ตัวปัญญาเย็นทานนั้นเนี่ยส่วนนี้แค่ผู้ต่อเลยมาเล่าไปไหนได้ในธรรมชาตินี่ได้รู้เลยส่วนอเมริกันกับเปล่าเลย
อสอยาสาเดินจังเลยมาแต่น่าสาเปตินจ้าเชิงกูยังเขียนสวยแล้วแต่ถ้าสาเลนถ้าสังอาเป็นยาเต็นเนี่ยมาสาเดินอากาศเทปอกเขวาร์เลยอคุสับิดเรนเจนสกุนาเซนใจมาบ้าเชื่อรักใครปีเนี่ยปุ่ดีดาวมิวเนี่ยมารักใครตั้มรออีเนี่ยมีมาตั้มรอรูดไตป่วยรีเยสเซ็ปเจ้าป้าเนวีเดี๋ยวแค่หนึ่งตัวลายมาอคัดด้วยเนี่ยบาร์เลย
ลุตโตมาอธิบายไล่แต่เมียลุเมียลันเนี่ยเมียยังยังสีมันขั้นเคยอุบลีเอตัวเองเมียยังอุบลีรีฮะดีดักขันใจน่าปิจูรีเอตัวยาสวดเต้นสีนั่นเดออุบลีพิเตลูเคเอ็นยูเกย์เอ็มยูดาซียงะทับยาทับอะไรตอนนี้สิ่งที่คุณน่าสนใจจะรักรอเพียงในวันนี้ดาริกันเอเปอร์เซ็นต์เซตตัวเมตันยังกระเทนรับไปที่บ้านเลยนักกระเทนเปอร์สิจมาเพียงสูตรยาอวชชมากะอันยัง
ပြည်နယ်ဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဗီယူရထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သိချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာကဘာမီစ@
American Tiranosia Lizard, the Senate, the Mura, George H. W. Bush, Yoklako, Gudan, Hilam, and Yago, a two-year time at Tesamotog and a two-sided Texas Phoenix, Houston, Yoga, Payajama, two meters, Yoga, Tugo, Nelson, no set the Kanago, Chimpani Valley. Sorry, Arabia, the Rental Jamel, Kashuki, Atakan, Kisane, Yemen, Nangan, Kisa, Sorry, Arabia, Gapawan. ကျေးဇူးနဲ့ပတ်သက်ပြီးအမေရိကန်စစ်တော်မတ်တွေကဆော်ဒီအာရေဗျနိုင်ငံပေါ်မှာအကြီးအကျယ်ဝေဖန်ဖို့ရှိနေပါတယ်။ရခိုင်ပြည်နယ်တွင်ကရိုညာမွတ်စလင်တွေကိုနှိမ့်ခုတ်ခဲ့မှုနဲ့ပတ်သက်ပြီးလူမျိုးရုံးတက်ချက်မှုတွေဖြစ်တဲ့စစ်ဖက်ဆိုင်ရာပြစ်မှုကျူးလွန်မှုတွေဖြစ်တဲ့ဆိုပြီးအမေရိကန်အဖွဲ့အစည်း၃ခုရဲ့မကြတဲ့ခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာရင်းဟာမြန်
ကျွန်တော်တို့ကအင်ဒိုနီးရှားအာဏာပိုင်တွေကစစ်ဆေးမေးမြန်းနေပါတယ်ရောက်လာသူအလုံးဟာအမျိုးသားတွေဖြစ်ပြီးသူတို့ဟာအသက်55နှစ်နဲ့အသက်50ကျော်မှရှိပါတယ်သူတို့ရဲ့ကျမကြီးကောင်းမွန်ကြောင်းသူတို့ရဲ့နှစ်ပတ်သက်တဲ့အချက်လက်တွေရုပ်မဲ့ဖြစ်ကြောင်းတာဝန်ခံအရာရှိကပြောပါတယ်သူတို့ကိုနေထိုင်ခွင့်မပေးနိုင်ကြောင်းနဲ့ဒီကိစ္စကို UNHCRကုလသမဂ္ဂဆိုင်ရာဒုက္ခသည်များရုံးနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လုံမယ်ဆိုတဲ့ကတိရရှိနေတဲ့အပေါ်မှာအမေရိကန်ဘက်ကစိုးရိမ်မကင်းရှိနေတဲ့အချိန်မှာမြောက်ကိုရီးယားဘက်ကသူ့ရဲ့တာဝန်ဖြစ်မစ္စတိုင်းဂျုံကြီးခြေဆိုင်စခန်းတစ်ခုကိုတိုးချဲ့မင်းမမုံမမှုတွေလုပ်ဖို့အတွက်စူးစမ်းနေတယ်လို့အမေရိကန်ထောက်လှမ်ရေးအရာရှိတွေကပြောကြားလိုက်ပါတယ်။
ဘရစ်တန်ရဲ့ရေဖမ်းပြီးပြန်ဖို့မှာကိုစိုးရိမ်နဲ့အတွက်ဘရစ်တန်နိုင်ငံလန်ဒန်မြို့တော်ကအီကွေဒေါ်တိုင်းဥမှာဝင်ရောက်နေထိုင်တာခြောက်လာကြနေပြီဖြစ်တဲ့ဝီကီလိခ်
This program has come to you from the Voice of America, Washington.